ဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရက်ဖွဲ့စည်းရေးအရေးကြီးအဆိုကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ဒုတိယနာယကကိုပူပေါင်းကော်မတီဥက္ကဋ္ဌဖြစ်တာဝန်ပေးပြီးလွှတ်တော်အတွင်းကနိုင်ငံရေးပါတီအသီးသီးနဲ့အတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကကိုယ်စားလှယ်အရေးအတွက်အချိုးကျထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့လွှတ်တော်နာယကကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ဖို့ပူပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးဆိုကိုအင်ကာနေကအကြိတ်နယ်ဆွေးနွေးပြီးတဲ့နောက်ဒီဆွေးနွေးချက်တွေကိုပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကပြန်လည်ရှင်းလင်းဆွေးနွေးပြီးမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကအရေးကြီးဆိုကိုပြည်ထောင်စုလွှတ်တော်ဤဥပဒေ66နဲ့အညီတင်သွင်းခဲ့ခြင်းဖြစ်ကြောင်းရှင်းလင်းခဲ့ပြီးဒါဟာဥပဒေမူကြမ်းတစ်ခုရရှိရေးအတွက်ဆောင်ရွက်တာဖြစ်လို့ဖွဲ့စည်းပုံပြင်ဆင်ခြင်းဆိုင်ရာပုံမှန်တွေနဲ့လည်းညီဆွန်းခြင်းမရှိကြောင်းရှင်းလင်းပါတယ်
။ဒီအဆိုတင်သွင်းရခြင်းဤရွေချက်ကိုကြည့်မည်ဆိုပါကရှေးကလွှတ်တော်ကိုယ်စားလှယ်များထောက်ခံဆွေးနွေးသွားခဲ့ကြသည့်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အလုံးပူပေါင်းပါဝင်ပြီးတဘောတူညီမှုရရှိတဲ့ဥပဒေကြံတစ်ခုရရှိသည့်အထိအစင့်စင့်ဆောင်ရွက်တဲ့ကိစ္စရပ်များကိုအစပြုနိုင်ရန်ရည်ရွယ်ပြီးတင်သွင်းတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒါလို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 434 435 436 3ညပြည်ထောင်စုလွှတ်တော်ဆိုင်ရာဤဥပဒေပုံမှန်133မှပုံမှန် 143 အထိပါပြဋ္ဌာန်းချက်များနှင့်တက်ဆိုင်ခြင်းမရှိသေးပ
ါဒီလိုရှင်းလင်းပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ414မဲကန့်ကွက်မဲ192မဲကြားနေမဲ6မဲနဲ့ပူးပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးအစိုးကိုအတည်ပြုလိုက်ပါတယ်အဆိုကိုအတည်ပြုပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ပြီးကော်မတီကိုဖွဲ့စည်းသွားမှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကလွှတ်တော်ကိုတင်ပြခဲ့ပါတယ
်အဆိုအတည်ဖြစ်တဲ့အတွက်ပြည်ထောင်စုဓမ္မရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တို့မှကိုယ်စားလှယ်ဥယျာဉ်တူညီမျှတစွာတင့်လျော်သောအရေးအတွက်ဖြင့်ဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ်အဆိုပါပူပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်ပြည်ထောင်စုလွှတ်တော်ဒုတိယနာယကကိုတာဝန်ပေးအပ်သွားမှာဖြစ်ပြီးလွှတ်တော်အတွင်းရှိနိုင်ငံရေးပါတီအတီးတီးနဲ့တပ်မတော်တာလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့တို့မှကိုယ်စားလှယ်အရေးအတွက်အချိုးကျပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်
နိုင်ငံရေးပါတီအသီးသီးနဲ့တမရော်သားလွှတ်တော်ကိုယ်စားလှယ်တွေကိုတင်းလျော်တဲ့အချိန်မှာဖိတ်ခေါ်ပြီးညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူးပေါင်းကော်မတီရဲ့တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်သွားမှာဖြစ်ကြောင်းဦးတီခွန်မြတ်ကပြောပါတယ်ပူးပေါင်းကော်မတီဖွဲ့စည်းပြီးကော်မတီရဲ့လုပ်ပိုင်ခွင့်တာဝန်နဲ့ရည်ရွယ်ချက်တွေအပေါ်မှာမူတည်ပြီးစဉ်စားဆုံးဖြတ်ဖို့ရှိကြောင်းတမရော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကအင်ကာနေကပြောထားပါတယ်ဒီကနေ့လွှတ်တော်ခိတ္တရန်နာချိန်မှာတော့တမရော်အနေနဲ့ကော်မတီဖွဲ့စည်းရေးမှာပါဝင်ဆွေးနွေးဖို့ရှိကြောင်းတမရော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ
်ကော်မတီဘက်ကလည်းပြန်ပြီးဆွေးနွေးမယ်လို့ပြောတာအဲဒီဆွေးနွေးခါကြတော့မှအနည်းအောင်နဲ့ဘယ်လိုဖွဲ့မယ်ပါလဲဝိုင်းဝန်းပြီးမှဆွေးနွေးမှာကော်မတီမှာပါဝင်တဲ့ဥယျာဉ်ကြီးကအချို့တွေဘယ်လိုပေါင်းမယ်လဲကော်မတီရဲ့လုပ်ပိုင်ခွင့်ကြီးလဲကော်မတီရဲ့လုပ်ငန်းတာဝန်တွေဒါတွေနဲ့ကျွန်တော်တို့သိလာမှာပဲအဲကျွန်တော်ဆက်လက်ပြီးတော့ဆွေးနွေးဆောင်ရမှာ။ဒီဆွေးနွေးခါကျတော့ကျွန်တော်ခေါင်းဆောင်တွေတော်လည်းကောင်းကိုယ်စားလှယ်တွေတော့ပါမှာပေါ့။ဒီကောင်ဒီကိုလို့ဖွဲ့ကြမလဲ။ဘယ်လိုတွေလုပ်ကြမလဲဆွေးနွေးမှာပေါ့။ကျွန်တော်တို့ဒါတက်ရမှာပေါ့
။အရေးကြီးအဆိုတင်သွင်းတဲ့ဇန်နဝါရီလ29ရက်နေ့ကတော့အဆိုကိုဆွေးနွေးရင်းနဲ့ပတ်သက်လို့တက်မရော်တာလွှတ်တော်ကိုယ်စားလှယ်တွေကပါဝင်မဲပေးတာမရှိခဲ့ပေမဲ့ဒီကနေ့ကော်မတီဖွဲ့စည်းရေးအဆိုကိုမဲခွဲအတည်ပြုရမှာတော့ကန့်ကွက်မဲပေးခဲ့ပါတယ်။